ပြန် မှတ် ပုံ တင် ပြီး တဲ့ နောက် အဓိက ထား ပြီး ဘာ တွေ လှုပ်ဆောင် သွား မလဲ ဆိုတာ ကို အရင် ဆုံး ပြောပြ ပါမယ် 2008 ဖွဲ့စည်း အုပ်ချုပ် ပုံ အခြေခံ ဥပဒေ တွေ က မြန်မာ နိုင်ငံ အတွက် အကျိုး မရှိ စေတဲ့ အချက် တွေ ကို ပြင်ဆင် သွား၌ ရေး ဟာ အမျိုးသား ဒီမိုကရေစီ အဖွဲ့ချုပ် တရားဝင် ပြန် ပြီး မှတ် ပုံ တင် ပြီး တဲ့ နောက် မှာ အဓိက ထား ပြီး လှုပ်ဆောင် ရမယ် လုပ်ငန်း တစ်ခု ဖြစ် တယ် လို့ မြန်မာ ဒီမိုကရေစီ ရေး ခေါင်းဆောင် ဒေါက်တာ ဆန်းစုကြည် က ပြော ပါတယ် ဒါ အပြင် လည်း နိုင်ငံ မှာ တရား ဥပဒေ စိုးမိုး ရေး နဲ့ ပြည်တွင်း စေ ရက်စဲ ရေး ကိစ္စ တွေ အတွက် လည်း ဂျိုးပန်း သွား မယ် လို့ ဆိုပါတယ် ဒီ အကြောင်း ကို တော့ ကိုသားညုံ ဦးက အဖြစ် အဆုံး ပြော ပြမှာပါရှင်
မြို့သားတမူစီဖွဲ့ချုပ်အနေနဲ့ မြန်မာ နိုင်ငံ မှာ တည်ဝင် ပါတီ တစ်ခု အနေနဲ့ ပြန် မှတ် ပုံ တင် ပြီး နောက် လာမယ့် ရွေးကောက် ပွဲ တွေ မှာ လည်း ပြန် ဝင် ဖို့ ဆုံး ဖြတ် လိုက် ပါပြီ ပြည်내 နှစ် တိုင်း အသီးသီး က ဘဟု ဦးစီး အဖွဲ့ဝင် တွေ ဒီနေ့ NLD ရုံးချုပ် မှာ စီးဝေး ပြီးတော့ အားလုံး သဘော တူ ဆုံး ဖြတ် လိုက် ကြတာ ဖြစ် ပါတယ် အခု လို မျိုး ဒီ အဖွဲ့ချုပ် ပြန် မှတ် ပုံ တင် ဖို့ ဆုံး ဖြတ် လိုက် တဲ့ နောက် 2008 ဖွဲ့စည်း ပုံ ပါ နိုင်ငံ အတွက် အကျိုး မရှိ စေတဲ့ အချက် တွေ ကို ပြန် လည် ပြင်ဆင် သွား နိုင် ဖို့ ကိစ္စ ဟာ အမျိုးသား တမူစီး ဖွဲ့ချုပ် ရဲ့ အဓိက လုပ်ငန်း ကြီး ဖြစ် လာ လိမ့် မယ် လို့ မြန်မာ ဒီမိုကရေစီ ခေါင်းဆောင် ဒေါက်တာ ဆန်းစုကြည် ကမနေ့ကအဲ့ဒီ ဘဟု ဦးစီး အဖွဲ့ အစည်းအဝေး အပြီးသတ် မိကုံးမှာ ပြောသွားပါတယ်
ဖွဲ့စည်းပုံ အခြေခံ ဥပဒေ ထဲ မှာ နိုင်ငံကို အကျိုး ပေးတယ် လို့ ကျမတို့ မမြင်တဲ့ အချက် တွေ ကို ပြုပြင် ပြောင်းလဲ ဖို့ ကျမတို့ စ조사 သွားမှာ လဲ ဒါ နိုင်ငံသူ နိုင်ငံသား များရဲ့ တာဝန် တစ်ခု အနေနဲ့ အမျိုးသား ဒီမိုကရေစီ အဖွဲ့ချုပ် ကဆောင်ရွက် သွားရမယ် လို့ ကျမ ဒီ တိုင်းပဲ ယူချင်ပါတယ် ဒီ ဟာ ကျမတို့ အမျိုးသား ဒီမိုကရေစီ အဖွဲ့ချုပ် ကို ပြန် ပြီးတော့ မှတ် ပုံ တင်တဲ့ အခါ မှာ လှုပ်ဆောင်ရမယ် အဓိက လုပ်ငန်း ကြီး တစ်ခု ဖြစ် တယ် လို့ မြင်ပါတယ်
ငယ်ငယ် ပါတီ များ မှတ် ပုံ တင် ခြင်း ဥပဒေ ကို တော့ ဒီ ဖွဲ့စည်း ပုံ ကို ထိန်းသိမ်း ကာကွယ် ရ မည် ဆို တဲ့ နေရာ မှာ လေးစား လိုက်နာ ပါမည် ဆို တာ ကို ပြောင်းလဲ ပြင်ဆင် ခဲ့ ပါတယ် ဒါဟာ ဖွဲ့စည်း ပုံ ပါ အရ လက် ခံ ရ မှာ ဖြစ် တယ် လို့ ပြုပြင် ပြောင်းလဲ တင်တာ တွေ ကို လည်း ပြောင်းလဲ ရ မှာ ဖြစ် တယ် လို့ ဒေါက်တာ ဆန်းစုကြည် ကတော့ ပြောပါတယ် ဒါလို ပြင်ဆင် တဲ့ အခါ မှာ တိုင်း တပြည် လုံး ရဲ့ အခြေအနေ တိုင်း သား တွေ ရဲ့ အခြေအနေ စသဖြင့် လူဝတ် ချက် တွေ အတိုင်း ဖွဲ့စည်း ပုံ ကို ပြင်ဆင် ပြောင်းလဲ ရေး ကို ဆောင်ရွက် သွား မယ် လို့ ပြောပါတယ်
ကျမတို့ 2010 ရွေးကောက် ပွဲ ကို မပြည့် ဝင် ခဲ့ ရ တဲ့ အကြောင်း တွေ မှာ ပြန် ပြီးတော့ အဲ့ဒီ တုန်းက မှတ် ပုံ မ တင် ရ တဲ့ အကြောင်း တွေ တစ်ခု ထဲ မှာ ဖွဲ့စည်း ပုံ အခြေခံ ဥပဒေ ကို မကျေနပ် လို့ ဆို ရ လဲ ပါပါတယ် တရားဝင် အကြောင်း ပြချက် အရာ တော့ ဆုံး ဖြတ် ချက် အရာ တော့ ဒီ ရွေးကောက် ပွဲ နဲ့ ပတ်သက် တဲ့ ဥပဒေ တွေ ဟာ တရား မမျှတ လို့ ကျမတို့ လက် ခံ နိုင် စရာ အကြောင်း မရှိ ဘူး ဒါပေမဲ့ လည်း ဖွဲ့စည်း ပုံ အခြေခံ ဥပဒေ ကို ပြင်ဆင် သင့် တယ် ဆို တာ ဟာ ရွှေကိုယ်တိုင် ကျင်းပချက် တုန်း ကပါခဲ့ ပါတယ် အဲ့တော့ ဒီ ဖွဲ့စည်း ပုံ အခြေခံ ဥပဒေ ကို ပြင်ဆင် သင့် တယ် ဆို တာ ဟာ ကျမတို့ က နိုင်ငံ ရဲ့ အနာဂတ် ကို ကြည့် ပြီးတော့ ပြော တာ ပါ ကျမတို့ အဖွဲ့ တစ်ခု တည်း အတွက် ပြော တာ လည်း မဟုတ် ပါဘူး တ နိုင်ငံ လုံး အတွက် ကျမတို့ ရဲ့ ပြည်ထောင်စု တိုင်း သား အားလုံး အတွက် လိုအပ် တဲ့ ပြင်ဆင် မှု တွေ အတွက် ကျမတို့ ဦးတည် ပြီးတော့ လုပ် သွားမှာ ဖြစ် ပါတယ်
တဆက် ထဲ မှာ ပဲ အခု လို မျိုး တရားဝင် မှတ် ပုံ တင် ဖို့ ဆုံး ဖြတ် တာ ဟာ အမျိုးသား ဒီမိုကရေစီ ဖွဲ့ချုပ် ယက်တီ ရေး တက်တဲ့ အတွက် မဟုတ် ပြီမဲ့ လို့ အမျိုးသား ဒီမိုကရေစီ ဖွဲ့ချုပ် ယက်တီ နှံ့ ရေး ဟာ လဲ အသုံး ချမဲ့ နီလန်း တစ်ခု ဖြစ် တယ် ဆို ပြီးတော့ ဒေါက်တာ ဆန်းစုကြည် က ပြော ပါတယ်
ဖွဲ့ချုပ် က ယက်တီ ရေး တစ်ခု တည်း အတွက် လာ လုပ် တယ် ဆို ပြီး သဘော မတူ ဘူး လို့ ပြော တာ ဒါ အင်တာမ ဖန် ကန် နဲ့ သုံးသပ် ချက် ဖြစ် ပါတယ် ဒါနဲ့ တစ်ခု ပဲ ကျွန်မ သတိ ပေး ချင် တာ က တော့ အဖွဲ့ချုပ် က ယက်တီ ရေး ဆို တာ တော့ အရေးကြီးပါတယ်အရေးကြီးတာဒါဟာပန်းတိုင်အနေနဲ့မဟုတ်ပါဘူးလုံနည်းလုံထုံတစ်ခုအနေနဲ့ပါဒီအသုံးချသွားဖို့လည်းနည်းလားတစ်ခုအနေနဲ့ပါမြန်မာသားဒီမိုကရေစီအဖွဲ့ချုပ်ယက်တီရေးဆိုတာဟာဒီအဖွဲ့ချုပ်ယက်တီရေးအတွက်မဟုတ်ပါဘူးပြည်သူတွေအတွက်ကျွန်တော်တို့ယက်တီတယ်လို့ကျွန်မမြင်ချင်ပါတယ
်တစ်ချိန်တည်းမှာပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာနိုင်ငံရေးပါတီတရားလိုမျိုးပြည်ပြည်ပြင်းပြင်းယက်တီလှုပ်ရှားသွားနိုင်ဖို့လဲစူးစမ်းသွားမှာဖြစ်တယ်လို့ဒေါက်တာဆန်းစုကြည်ကပြောပါတယ
်ဘာဖြစ်လို့လဲဆိုတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနိုင်ငံရေးပါတီတစ်ခုအနေနဲ့မလှုပ်ရှားရတာတော်တော်ကြာတယ်နိုင်ငံရေးပါတီတစ်ခုရဲ့အလုပ်တွေကိုမလုပ်ခဲ့ရတာတော်တော်ကြာပြီ။ကျမတို့ပြန်ပြီးတော့လေ့ကျင့်ကြရတော့မယ်။လေ့ကျင့်ရမယ်ဆိုတာကျမတို့လူငယ်တွေလည်းရှိတယ်။အရင်တုန်းကလက်ဟောင်းတွေလည်းရှိတယ်ပေါ့နော်။အားလုံးဟာပြန်ပြီးတော့နိုင်ငံရေးပါတီတစ်ခုအနေနဲ့လှုပ်တင်လှုပ်ထိုက်တာတွေကိုလုပ်ရတော့မယ်။ဒီမိုကရေစီစနစ်အောင်မှာနိုင်ငံရေးပါတီတစ်ခုထူထောင်ပြီးဆိုကြတဲ့အအဓိကအဖြစ်တော့ရွေးကောက်ပွဲတွေမှာတစ်ချိန်တစ်ခါမှာရှင်ပြန်ရတော့မှာပဲ။ဒီတော့အဲ့ဒါကလည်းဒီဒီမိုကရေစီမူအရာလည်းလှုပ်တင်တဲ့ကိစ္စဖြစ်လို့ကျမတို့လှုပ်ချင်တယ်
အခုလိုမျိုးဖွဲ့ချုပ်ပြန်လည်မှတ်ပုံတင်လိုက်တဲ့နောက်မြန်မာနိုင်ငံထဲမှာတရားဥပဒေစိုးမိုးရေးနဲ့ပြည်တွင်းစစ်ရေးရေးနောက်နိုင်ငံရေးကျန်းသာလွတ်မြောက်ရေးကိစ္စတွေကိုသူတို့အနေနဲ့ဆက်လုပ်သွားမယ်လို့ဒေါက်တာဆန်းစုကြည်ကပြောပါတယ်။တစ်ဖက်မှာဒီဖွဲ့ချုပ်မှတ်ပုံတင်တာကိုလက်မခံတဲ့အဖွဲ့ဝင်တွေကိုလည်းအဖွဲ့ချုပ်လုပ်ငန်းတွေမှာနားလည်မှုရှိရှိဆက်လက်လက်တွဲဆောင်ရွက်သွားကြဖို့လည်းဒေါက်တာဆန်းစုကြည်ကတိုက်တွန်းသွားပါတယ်ခင်ဗျာ။